မျိုးတုံးပြောက်ကွယ်မဲ့အန်ဒီနဲ့ရင်ဆိုင်နေရတဲ့ဇီဝမျိုးစိတ်ပေါင်းကကမ္ဘာတစ်လောမှာတပန်းလောက်ရှိနေပြီးမြန်မာနိုင်ငံမှာတော့300ကျော်ရှိနေပါတယ်။ဒီအန်ဒီဟာလူသားတွေကြောင့်ဖြစ်လာရတဲ့ဆိုရနဲ့ဘလို့ကောက်ွယ်နိုင်နေဆိုတော့ဒီတစ်ပတ်မှာပြောပြပါမယ်။လက်ရှိကမ္ဘာပေါ်မှာအပင်နဲ့သရဝမျိုးစိတ်ပေါင်း8တန်းရှိနေပြီးလူရည်ရဲ့အပြုတ်မှုကြောင့်မျိုးတုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့မျိုးစိတ်ပေါင်းကတပန်းလောက်ရှိတယ်လို့ကုလသမဂ္ဂရဲ့ခုနှစ်ကြိမ်မြောက် IPBES ဇီဝမျိုးကွဲနဲ့ဂိနစ်စနစ်ဆိုင်ရာသိပ္ပံမူဝါဒရေးရာနိုင်ငံတကာညီလာခံမှာ2019မေလ6ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာတရိပ်ပေးလိုက်ပါတယ်။တကမ္ဘာလုံးတိုင်းတန်တဲ့အပင်နဲ့သရဝမျိုးစိတ်တွေအခုလိုအစုလိုက်ပြုံလိုက်မျိုးတုံးမဲ့ဖြစ်ရဟာလူသမိုင်းမှာတစ်ခါမှမကြုံဘူးသေးတဲ့အခြေအနေမျိုးလို့နိုင်ငံတကာသုတေသီ450ရေးသားတဲ့စာမျက်နှာ1800ပါအစီရင်ခံစာမှာဖော်ပြထားတာပါ။မျိုးတုံးမဲ့နှုံးကလည်းလွန်ခဲ့တဲ့နှစ်တန်းပေါင်း10တန်းလောက်ကနေရှင်းရင်အစပေါင်း1000ချီပြီးမြန်ဖို့ရှိတယ်လို့ဆိုပါတယ်။အခုလိုဖြစ်လာတာဟာလူသားတွေကြောင့်ဖြစ်ပါတယ်။ပင်လယ်သမှုကြာကိုပါညဉ့်ညန်းစေတဲ့ဆွန့်ပစ်ပစ္စည်းတွေကိုလက်လွတ်စပယ်ဆွန့်ပစ်တာငါးအလွန်ကျွံဖန်းတာတရားမဲ့တိတ်ခုတ်တာစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးတွေအတွက်ညီညာချက်ထွင်တာတွေလို့လူသားတွေရဲ့လူရကြောင်ပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတွေကိုလက်တွေ့ခံစားနေကြရတာဖြစ်ပါတယ်။ဒါကြောင့်အပင်တွေသရဝတွေတွင်မကပဲသူတို့ရဲ့ဇီဝဂေဟစနစ်တွေပင်နဲ့သမုတ်ကြရနဲ့မြေပြင်တွေဝေဟင်တွေအပါအဝင်တဘာဝပဝန်းကျင်ကိုပါဆောက်ရုပ်ပျက်စီးလာနေတာဖြစ်ပြီးတဘာဝတုံးရင်တရိစ္ဆာန်နဲ့အပင်တွေမျိုးတုံးနဲ့အန်ဒီကာဝေရေးကိုချက်ချင်းအရေးယူလှုပ်ဆောင်ဖို့ IPBES အကြီးကဲရောဘတ်ဝတ်ဆန်ကပြောပါတယ်
။ We've lost much of our native forest, much of our
ကျွန်တော်တို့ရဲ့ဌာနေတစ်တော်တွေစိတ်မြေတွေပြုံတီးကြောက်ကြွယ်ကုန်တာဟာဇီဝမျိုးကွဲတွေအပေါ်တက်ရောက်မှုတိတ်ကိုကြီးမားတဲ့အတွက်ဒီပြဿနာကိုဥရုယာသည့်ပြဿနာနီးလူအရေးတကြီးရှေ့တန်းတင်ဖြစ်ရှင်းဖို့လိုပါတယ်။ဒါဟာတဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတသက်မဟုတ်ပဲစီဝါရေးဖွံ့ဖြိုးရေးလုံခြုံရေးလူမှုရေးလူကျင့်ဝတ်နဲ့သိခါပိုင်းဆိုင်ရာပြဿနာလည်းဖြစ်နေတာမို့အခုချက်ချင်းအေးအေးယူဆောင်ရွက်ဖို့အချိန်ရောက်နေပါပြီ
။တိုက်ခိုက်1900လောက်ကစပြီးကမ္ဘာမြေပြင်မှာရှင်သန်ပေါက်ဖွားကြတဲ့မျိုးစိတ်တွေကအနည်းဆုံးရာခိုင်နှုန်း20လောက်နဲ့ကုန်းနေရင်းနေသရဝမျိုးစိတ်တွေရဲ့ရာနှုန်း40ကျော်ဟာမျိုးတုံးပြောက်ကွယ်နေရတယ်လို့ရင်းနေသရဝ3ပုံ2ပုံကျော်ဟာလည်းမျိုးတုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အာရှဒေသတလောမှာမျိုးတုံးပြောက်ွယ်လူနည်းမျိုးစိတ်ပေါင်း9000ကျော်ရှိတဲ့ထဲကမဲခေါင်ဒေသမှာပြောက်ွယ်လူမျိုးစိတ်ပေါင်းက900လောက်ရှိနေတယ်လို့မြန်မာနိုင်ငံတနိုင်ငံထဲမှာလည်းမျိုးစိတ်ပေါင်း331မျိုးအတွက်အန်ဒီယန်ရှိနေတယ်လို့ဆွစ်ဇာလန်အခြေစိုက် IUCN သဘာဝတောရင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကမတ်လထဲမှာပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အခုလိုအပင်တွေသရဝတွေမျိုးတုံးကွယ်ပြောက်မယ်အန်ဒီယေကိုကာကွယ်ဖို့အတွက်သူတို့မှီတင်းနေထိုင်တဲ့ရေမြေလေးအနေထားတွေမပြောက်ွယ်အောင်လူတွေကပဲလုံဆောင်ပေးရမှာဖြစ်ကြောင်းသဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးဂျီကပြောပါတယ
်အဓိကကတော့သရဝတွေမှီတင်းနေထိုင်တဲ့ရေမြေလေးအင်းဒီထားရဘာပြောက်ပြဲဘူးဆိုလို့ရှိရင်တော်တော်ရဲ့ဆက်လက်တည်ရှိမှုမှဖြစ်တယ်သူတို့လိုအပ်တဲ့အခြေအနေမှာမရတော့ဘူးဆိုရင်သူတို့ကတဘာဝရဲ့သဘောတရားအရာပြောက်ကွယ်သွားမှဖြစ်ပါတယ်အဲဒါကြောင့်မလို့တဘာပေါင်းရင်အင်ဂျင်နီယာတွေဒုက္ခပေးတာဇီဝပေးတာပညာရှင်တွေသူတို့အားလုံးကတကယ်တကယ်တော့သူတို့ကိုဘိုင်းစီတယောက်ချင်းတယောက်ချင်းချင်းကလည်းတဘာပေါင်းရင်ထင်းထင်းမှလိုအပ်တာပါပဲအဲဒါနဲ့ပူပေါင်းပြီးတော့ရေတို့မရှိဘဲနဲ့ရေရှိကိုဘယ်လိုလုပ်မလဲစပြီးတော့လုပ်တင်ပါတယ်
ရေရှိအတွက်ဇီဝမျိုးစိတ်တွေအစုလိုက်ပြုံးလိုက်မျိုးတုံးနဲ့အန်ဒီယေကိုဖြည့်ဆင်းဖို့အတွက်လူမှုအဖွဲ့အစည်းလိုက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲလိုအပ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့ရာသီဥတုဒဏ်ကိုထူးထူးကဲကဲခံစားနေရတဲ့မြန်မာနိုင်ငံမှာဆိုအခုချိန်ဟာမီးနီပြအချက်ပေးတဲ့အချိန်မျိုးရောက်နေပြီလို့ဆိုပါတယ်။မြေအောင်ရေကိုအဆက်မတန်ထုတ်ပြီးသုံးနေကြတယ်လို့ရေကြိုးရေတွေမှာဆန်းငံရေတွေဝင်နေပြီးမြေပေါ်ရေတွေကလည်းလုပ်ငန်းကြောင်အပောင်းဝင်အကြောင်းအမျိုးမျိုးကြောင့်ညဉ့်ဉန်းနေတဲ့အတွက်တောက်သုံးရည်ပြဿနာရှိလာနိုင်တယ်လို့ပြောပါတယ်
။လူကြီးရလည်းများလာတယ်။တောက်ရည်သုံးရည်ရဲ့လိုအပ်ချက်ကလည်းများလာတယ်။အလွယ်တကူမြစ်တီချောင်းရဲ့ရည်တွေကိုမရတဲ့အခါမှာမြေအောက်ရည်တွေထွက်ထုံးနေတယ်။မြေအောက်ရည်ကဘာနဲ့တူလဲဆိုဘန်းတိုင်းထဲကနေငွေကိုထုတ်သုံးတယ်လို့ပဲဆိုထားတယ်ငွေကို။အဲ့ဒီအခါမှာမြေကျွမ်းသာဖြစ်နေဒါလည်းမကြသေးဘူး။ရန်ကုန်မြို့မှာတော့မှအခုဆိုလို့ရှိရင်မြို့လေကောင်တချို့နေရာတွေမှာတော့မှဆန်းရည်စိတ်ဝင်ခြင်းဖြစ်နေတယ်။ဒီကြိုကသဘာဝပြက်သွားတာပေါ့နော်။ရာသီဥတုကလည်းပူပြင်းတဲ့အကြောင်းလည်းမြစ်တွေချောင်းတွေကလည်းခန့်လာတယ်။ ရှိတဲ့မြစ်တွေချောင်းတွေထဲမှာလည်းစီးပွားရေးလုပ်ငန်းတွေကမျိုးမျိုးများလာတော့အဲ့ရအမြစ်အခြေတွေကလည်းဒီတိုင်းပဲစွန့်ချလိုက်တယ်လူတွေကအရင်ကစိတ်ချချင်းနဲ့တောက်တိုင်နဲ့ရေတွေကမတောက်နိုင်တော့တောက်တော့လေအငြင်းတွေဖြစ်နေတော့ရေကတချီးချင်းတစ်ချီးနဲ့ရှားလာတယ်အဲ့တော့ရေအရင်အမြစ်ကိုလည်းထိန်းသိမ်းရမယ်ရေအရေးတက်ကိုလည်းထိန်းသိမ်းရမယ်အေရဝင်းမြစ်ကြီးဆိုတော့အရင်နဲ့မတူတော့တာလို့ရေးသိပါလားရိုးရိုးရက်ွက်ထင်းမှာရေပိုက်ကလေးကရေစိမ့်ပေါက်နေတာအစရေစိမ့်ပေါက်တာလေးကတနည်းနဲ့မှတကောင်းလေးနေဘာလို့များစွာဖြစ်သွားလဲအဲ့ဒီရေတွေကအလကားရေတွေဖြစ်သွားတာလေအဲ့လိုမျိုးဖြစ်နေတော့ထက်ထက်ထနေပြီးတော့စစ်စစ်စီစီနဲ့လုံးမှာပဲရေရှားပြီးပြဿနာဖြစ်တာလူတွေငှက်ကြတာရေကြောက်ခရင်ဖြစ်ရတာရင်ဖြစ်ရတာအမျိုးတွေမဖြစ်မှန်း
ဒါအပြင်ရေမြေတောတောင်တွေကိုအရေးကြီးထိန်းသိမ်းကြရင်အတွက်ပြည်သူတွေကိုအသိပညာဖြန့်ဖြူးပေးဖို့ဂရုတစိုက်လှုပ်ဆောင်ဖို့လိုတယ်လို့ပြောပါတယ်
။ဟိုငါးတွေပါတွေကိုအပေါင်းသစီကြည့်ပြီးတော့ဖမ်းလိုက်တာမျိုးတစ်ပင်ပန်းတွေကိုတောင်းရမယ်ပေါင်းသစီမျိုးကိုငါဖမ်းလို့ငါယူသွားတယ်ဆိုရင်ဒါကအရန်ကိုပညာပေးပိုင်းမှာအားနည်းနေတာပေါ့နော်။ဓာတုပစ္စည်းတွေကိုမတုံးဆွဲတဲ့နဲ့အတိုင်းအတာနဲ့လေရရနေဒီမှာတုံးဆက်လိုက်လို့ရှိရင်ဒါတော်ပါလေးဖြစ်လိုက်တာပဲလေတစ်ခုနဲ့တစ်ခုကဂီတာဆက်ဆက်ဆက်ဆက်နေတယ်ပထမကြီးမှာအဲ့လိုရအရင်အခုချိန်မှာအားနေနေတဲ့ခံကြတော့တောင်းသူနဲ့မွေးမြူရေးသမားနဲ့အကုန်လုံးချမ်းမှာသူတို့မှာလိုချင်ပြီးချင်တင်လာသွားနေရမှာမသိဘူးဖြစ်နေတယ်အဲ့ဒီခါနည်းနည်းကွာဟမှုရရှိနေတာပေါ့နော်ဥပမာတောင်းသူတွေမှာတော့ပိုးသက်စီကိုသူတို့တုံးရင် HC ကတကယ်လို့အရေးကြတဲ့ဝင်သွားလို့ရှိရင်ပြဿနာဖြစ်တယ်မတိလို့တည်သွားတာမျိုးလည်းရှိတတ်တာပေါ့နော်။ဒါရဲ့လက်တွေ့အဖြစ်တွေပေါ့။အဲ့တော့ပညာပေးပိုင်းနဲ့လိုတယ်။ပညာပေးဆိုရင်ဒီတိုင်းပြည့်လို့မရဘူး။ဌာနကိုရှိနေရမယ်ပေါ့နော်။အစိုးရပဲဦးစီးရမှာပဲ။သူတို့ကပုံမှန်ချင်းချင်းနဲ့ပတ်သက်လဲအစိုးရကလည်းပညာပေးဌာနကိုရှိနေရမယ်လို့ဒါကိုအမြဲတမ်းလုပ်နေရမယ်။ဒါပညာပေးဘတ်ဂျက်ကိုထားထားရမယ်။နောက်တစ်ပိုင်းကတကယ်လို့ဖောက်ဖြစ်ရင်လည်းထိရောက်စွာအရေးယူမှုပေါ့နော်။ဒီတရားဥပဒေမှန်တိုင်းကလိုက်ဖို့လိုတယ်။
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပြန်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ်။